လက်နက်ကိုင်ပရိပခအတွင်ကလေးသူငယ်တွေရဲ့အခွင့်အရေးဆိုင်ရာစာချုပ်မှာလက်မှတ်ရေးထိုးဖို့အတွက်နိုင်ငံတော်သမ္မတကပေးပို့ထားပြီးပြည်အောင်စုလွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အရလက်နက်ကိုင်ပရိပခတွေမှာကလေးသူငယ်တွေပါဝင်ပတ်သက်နေတဲ့နိုင်ငံ22နိုင်ငံဆိုင်ရာမှာမြန်မာနိုင်ငံပါဝင်နေတယ်လို့သုံးကွာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စုစုလင်ကဆွေးနွေးခဲ့ပါတယ
်2005ခုနှစ်ကမ္ဘာကုလသမဂ္ဂလုံခြုံရေးကောင်စီ UN Security Council Resolution 1612တွင် CAAC ခေါ်ကလေးများလက်နက်ကင်ပဋိပက္ခတွင်ပါဝင်ပတ်သက်ခြင်း Children Associated with Armed Conflict နှင့်သက်ဆိုင်သည့်သုံးသပ်ဆုံးဖြတ်ချက်တွင်ကြီးလေသောချိုးဖောက်မှု Grave Violations 22နိုင်ငံစည်းရင်းတွင်မြန်မာနိုင်ငံတမတော်ကြီးနှင့်နေကြားဆောင်တပ်များအပါအဝင်အစိုးရမဟုတ်သည့်အခြားလက်နက်ကင်တပ်ဖွဲ့များဖြစ်သည့် DKBA, KIA, KNLA, Karani Army, SSA, UWSA, MNDAA, KNPLF စသည့်တပ်ဖွဲ့များထည့်သွင်းဖော်ပြခံခဲ့ရပါသည်
။စာချုပ်ကိုလက်မှတ်ရေးထိုးရုံနဲ့မဟုတ်ဘဲထိတိယရောက်ဆောင်ရွက်သင့်တယ်လို့မရန်ကုန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်မေဝင်းမြင့်ကဆွေးနွေးခဲ့ပါတယ်
။ကလေးသူငယ်များကိုကာကွယ်စောင့်ရှောက်ခြင်းဟာနိုင်ငံကိုကာကွယ်စောင့်ရှောက်ခြင်းဖြစ်ပါတယ်။ကလေးသူငယ်များဘဝကိုမြှင့်တင်ပေးခြင်းဟာနိုင်ငံကိုထူထောင်ပေးခြင်းဖြစ်ပါတယ်။အထူးတသီးထားမှာကစာချုပ်ကိုလက်မှတ်ရေးထိုးရုံမျှမဟုတ်ပဲစာချုပ်ပါအချက်လက်များကိုအောင်မြင်စွာအကောင်အထည်ဖော်နိုင်ဖို့အတွက်မြန်မာနိုင်ငံကလေးသူငယ်အခွင့်အရေးဆိုင်ရာဥပဒေကြမ်းကိုနိုင်ငံတကာစံနှုန်းများနဲ့အညီအမြန်ဆုံးပြတ်ထားနိုင်အောင်စ조사ကြဖို့ပဲဖြစ်ပါတယ်
။အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေအကြားနှစ်ပေါင်း60ကျော်ကြာပြည်တွင်းစစ်မှာကလေးတွေကိုစစ်သားအဖြစ်အသုံးပြုတာနှစ်ပတ်စလုံးမှာရှိနေတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အရသိရပါဗျ။အစိုးရအနေနဲ့အဲ့ဒီစာချုပ်မှာပါဝင်လက်မှတ်ရေးထိုးမှာ ਨੇ ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးတင်ဦးလွင်ကပြောင်စုလွှတ်တော်မှာအခုလိုရှင်းပြခဲ့ပါဗျ
။မြန်မာနိုင်ငံအနေနဲ့နောက်ဆက်တွဲအခြေပြစာချုပ်ကိုပါဝင်လက်မှတ်ရေးထိုးခြင်းသာဆောင်ရွက်မှာဖြစ်ပြီးစာချုပ်ပါပြဋ္ဌာန်းချက်များအကောင်အထည်ဖော်ရန်အသင့်ဖြစ်တဲ့အချိန်မှာအတီးပြုပါဝင်သွားမှာဖြစ်ပါတယ်။နောက်ဆက်တွဲအခြေပြစာချုပ်ပါပြဋ္ဌာန်းချက်များနှင့်ဆက်လင်း၍ Article 4မှအပကျန်အချက်များဟာအစိုးရနှင့်ကုလသမဂ္ဂတို့ပူးပေါင်းပြီးမြန်မာနိုင်ငံစောင့်ကြည့်ရေးနှင့်အစည်းအဝေးခန်းစာတင်ပြရေးလုပ်ငန်းအဖွဲ့တို့အကြားမှာအရွယ်မရောက်သေးသူများစစ်မှုထမ်းခြင်းမှကာကွယ်တားဆီးထိန်းသိမ်းရေးလုပ်ငန်းစီမံချက်လက်မှတ်ရေးထိုးဆောင်ရွက်လျက်ရှိခြင်း1993ခုနှစ်ကလေးသူငယ်အဥပဒေကိုပြန်လည်ရေးဆွဲလျက်ရှိရာလက်နက်ကင်ပဋိပက္ခများတွင်ကလေးသူငယ်များမပါဝင်နိုင်၏အတွက်ပြဋ္ဌာန်းချက်များထည့်သွင်းကာဥပဒေအဖြစ်ပြဋ္ဌာန်းနိုင်ရေးဆောင်ရွက်လျက်ရှိခြင်းတို့ကြောင့်လိုက်နာဆောင်ရွက်နိုင်ရန်အခက်အခဲမရှိကြောင်းတွေ့ရှိရပါသည်
ဒါအပြင်ဒီစာချုပ်မှာလက်မှတ်ရေးထိုးလိုက်မယ်ဆိုရင်ကုလသမဂ္ဂကိုနှစ်စဉ်အစည်းအဝေးခန်းစာတင်သွင်းနေတဲ့ကလေးသင်ငယ်နဲ့လက်နက်ကင်ပြိပက္ခများဆိုင်ရာအစည်းအဝေးခန်းစာရဲ့နောက်ဆက်တွဲရဲ့စာရင်းမှာမြန်မာနိုင်ငံပယ်ဖျက်ပေးဖို့ကြိုးပမ်းရမှာလဲအထောက်အကူဖြစ်စေတယ်လို့နိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးတင်ဦးလွင်ကပြောကြားခဲ့ပါတယ်ခင်ဗျာ